2029ခုနှစ်အတွင်းနိုင်ငံတော်များမှာအကြမ်းဖက်ဝါဒဆဲတိုက်ခိုက်မှုတွေစံချိန်တင်အောင်တိုးလာခဲ့တယ်လို့အခုနောက်ဆုံးထုတ်ပြန်လိုက်တဲ့ Global Peace Index ကမ္ဘာတဝန်းနေကြေးအမှတ်တမ်းတင်တဲ့အညွှန်းကိမ်းမှာဖော်ပြလိုက်ပါတယ်ဘေကင်ပြည်အောင်စုမှာတော့လွန်ခဲ့တဲ့ခုနှစ်အတွင်းပထမဆုံးအကြိမ်ဖြစ်ငင်းကြွက်မှုရောကြတဲ့အဖြစ်ကိုကြုံတွေ့နေရတယ်လို့ပြောပါတယ်ဖီဝေသတင်းတော့ Jesus Man Uni ကသတင်းပေးပို့ထားတာကိုဒေါကင်ဆိုဝင်းကပြပြပေးပါလိမ့်မယ
် Global Peace Index ကမ္ဘာတဝန်းနေရည်မှတ်တမ်းတင်တဲ့အစီအခံစာဟာအဖြစ်အခါဖြစ်ပွားနေတဲ့နိုင်ငံတွေရဲ့အဆင့်ကိုမှတ်တမ်းတင်ထားတယ်လို့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေကြောင့်ကမ္ဘာစီးပွားရေးမှာဒေါ်လာတန်ပေါင်း 14.3 ထရီလီယံမြင့်လာဆုံးရှုံးခဲ့ရတာကိုဖော်ပြထားပါတယ်အမေရိကန်ပြည်အောင်စုအပါအဝင်ကမ္ဘာတဝန်းမှာအကြမ်းဖက်တိုက်ခိုက်မှုတွေမတည်ငြိမ်မှုတွေအစိုးရတွေအပေါ်မကျေနပ်လို့ဒေါသထွက်ရုံးရင်းဆန့်ကပ်မှုတွေကြောင့်တည်ဆုံးနေတဲ့ရုပ်လောင်းတွေဟာမရေမတွက်နိုင်အောင်များပြားခဲ့ပြီးတော့မနစ်ကတစ်နှစ်ထဲမှာပဲစီးပွားရေးအရာလေးဒေါ်လာတန်ပေါင်းထရီလီယံနေနဲ့ချီပြီးဆုံးရှုံးနစ်နာခဲ့ရပါတယ်ကမ္ဘာငြိမ်းချမ်းရေးဟာ2016ခုနှစ်မှာမဆိုးသလောက်တိုးတက်မှုရှိခဲ့တယ်ဆိုပေမဲ့ပဋိပက္ခတွေကြောင့်ဆယ်နှစ်ကျက်တိုက်ဆိုသလိုငြိမ်းချမ်းမှုယိုယွင်းလာတာတွေ့ရတယ်လို့ကမ္ဘာငြိမ်းချမ်းရေးအညွှန်းကိန်းအစီရင်ခံစာကမှတ်တမ်းတင်ထားပါတယ်ကမ္ဘာနိုင်ငံတွေရဲ့ပဋိပက္ခတွေနဲ့လူမျိုးရေးအခြေအနေအဆင့်ဆင့်ကိုနှစ်စဉ်မှတ်တမ်းပြုစုပြီးတော့အစီရင်ခံစာထုတ်ပြန်နေတာဖြစ်တယ်လို့စီးပွားရေးနဲ့ငြိမ်းချမ်းရေးသုတေသနဌာနရဲ့ညွှန်ကြားရေးမှူးMichelle Breslauer ကပြောပါတယ
် Now even though peace
ကမ္ဘာတဝန်းငြိမ်းချမ်းရေးဟာအခုအချိန်မှာတိုးတက်လာတဲ့ဆိုပေမဲ့ဥပမာဒီအမေရိကန်ပြည်အောင်စုမှာငြိမ်းချမ်းမှုကျဆင်းလာတာကိုတွေ့ရပါတယ်အရှေ့လယ်ပိုင်းဒေသနဲ့အာဖရိကမြောက်ပိုင်းမှာလည်းငြိမ်းချမ်းမှုကဆက်ပြီးတော့ရိုးရိုးနေတာပါငြိမ်းချမ်းမှုအစီအစုံနိုင်ငံတွေနဲ့မငြိမ်းချမ်းဆုံးနိုင်ငံတွေအကြားမညီမျှမှုအဆင့်ကပိုတိုးလာတာကိုတွေ့ရပါတယ်ဆိုလိုတာကတော့ကမ္ဘာတဝန်းငြိမ်းချမ်းမှုကွာဟချက်ကအတော်လေးကျေပြတ်နေတဲ့သဘောပါပဲရှင့်
2016ခုနှစ်ကအမေရိကန်သမ္မတရွေးကောက်ပြီးပြီးကလေးကနိုင်ငံရေးအမြင်ကွဲရမှုတွေရဲဖြတ်ဖွဲ့ဝင်တွေပါဝင်ပတ်သက်ခဲ့တဲ့တည်ဆုံမှုတွေကြောင့်ဖြစ်ပေါ်နေတဲ့ကျင်းမာမှုတွေနောက်လူသတ်မှုတွေအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုအဖြစ်အပျက်တွေကြောင့်မလို့အမေရိကန်တခွင်ငြိမ်းချမ်းမှုကျဆင်းနေတာဖြစ်တယ်လို့Michelle Breslauer ကတုံ့တပ်ပါတယ်
။ The US fell by 11 places. It's now
တကယ်တော့အမေရိကန်ပြည်အတွင်းပြည်ပကတွေကိုတုံ့တက်ချက်အရငြိမ်းချမ်းမှုအဆင့်ဟာအခု163အနက်မှာ114ဖြစ်သွားပြီးတော့ဆက်တက်ဆင့်လျော့ကျသွားတာဖြစ်ပါတယ်။အမေရိကန်လူပေါင်းတိုင်းဝိုင်းကြမှာနိုင်ငံရေးအငြိကွဲပြားမှုတွေဆန္ဒပြတာတွေနောက်ရဲတပ်ဖွဲ့တွေရဲ့အကြမ်းဖက်ကိုင်တွယ်မှုတွေကြောင့်လူမဲတွေကိုအကာအကွယ်ပေးဖို့ဆန္ဒပြမှုတွေကြေကြဖြစ်ဖြစ်ဖြစ်နေတာတွေကြောင့်လည်းငြိမ်းချမ်းမှုအဆင့်လျော့ကျခဲ့တာဖြစ်ပါတယ်။
နိုင်ငံ23နိုင်ငံမှာတော့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေမှတ်တမ်းတင်ရလောက်အောင်တိုးလာတဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်။ဥရောပတခွင်ကတော့အငြင်းကြဆုံးအခြေအနေမှာရှိနေတယ်ဆိုပေမဲ့လည်းကျင်းတစ်ဘယ်ဂျီယမ်နဲ့ဗြိတိန်နိုင်ငံတွေမှာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရတာလည်းရှိတာကြောင့်ပြည်သားတွေရိုက်ခတ်မှုတွေရှိပါတယ်။စီးရီးယားနိုင်ငံကတော့နောက်နှစ်ဆက်တိုက်ဆိုသလိုမငြင်းကြဆုံးနိုင်ငံအဖြစ်အဖြစ်နဲ့ရပ်တည်နေသေးဖြစ်ပါတယ်။မြန်မာနိုင်ငံကတော့အာရှနဲ့ပစိဖိတ်ဒေသတခွင်19နိုင်ငံအနည်းငြိမ်းချမ်းမှုအဆင့်15မှာရှိနေပြီးတော့ကမ္ဘာတဝန်းအနေနဲ့တော့နိုင်ငံ163နိုင်ငံအနည်းအဆင့်104မှာမှတ်တမ်းတင်ခံရပါတယ်။2015ခုနှစ်ရွေးကောက်ပွဲအပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရက်သားအစိုးရအသစ်တက်လာပြီးတဲ့နောက်ပိုင်းအကြမ်းဖက်ဆန္ဒပြလာပြီးရော့ပါသွားသလိုနိုင်ငံရေးအရာအထက်အယောက်တည်ငြိမ်လာခဲ့ပြီးနဲ့တိုင်းရင်းသားဒေသတွေမှာစစ်တပ်နဲ့တိုင်းရင်းလက်နက်ကိုင်တွေအကြားတိုက်ခိုက်မှုတွေကတော့ရှိနေသေးပါပဲလို့အမေရိကန်အခြေစိုက်ကမ္ဘာတဝန်းငြိမ်းချမ်းရေးနဲ့စီးပွားရေးသုတေသနဌာနရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။